စစ်ကောင်စီတပ်တွေကသခိုင်းတိုင်းတွေကဝက်လက်နဲ့ကမ်ဘလူးမြို့နယ်တွေမှာနေမြေရှင်းလင်းရေးတွေဇက်တိုက်လုပ်နေတာကြောင့်ရွာသားတွေဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဝက်လက်မြို့နယ်အရှိချမ်းကျေးရွာတရွာကိုဝင်ရောက်မီးရှို့ခဲ့သလိုကမ်ဘလူးမြို့နယ်တွင်မှလည်းကျေးရွာတချို့မီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမုံပြောပြပေးမှာဖြစ်ပါတယ်ဗျာ
။မနေ့ဇွန်လ9ရက်နေ့ညနေ6နာရီဝန်းကျင်လောက်မှာဝက်လက်မြို့နယ်ကချောင်းမီးတို့ရွာကိုရွှေဘိုမြို့နယ်ကြောင်မြောင်းတိုက်နယ်ဘက်ကစစ်ကောင်စီတပ်တွေကဝင်ရောက်လာပြီးတော့ကျေးရွာဖုံကြီးကျောင်းအပါအဝင်နေအိမ်တွေကိုမီးရှို့ခဲ့တာကြောင့်ရွာသူရွာသားတွေထွက်ပြေးနေကြရတယ်လို့ဒေသခံပြည်သူတို့က VOA ကိုအခုလိုပြောပြပါတယ်
။မနေ့ကသူတို့ညနေ6နာရီလောက်ကရောက်လာတယ်။ရောက်လာပြီးတော့ရွာထဲကိုရှောင်းဝင်းရင်းမဲ့တနက်တိုင်းရဲပစ်သွားတယ်။အဲ့တော့မှအဲဂူဂလီတရားလည်းမှန်တယ်လို့အဲရောက်ပြီးသူတို့တော့မကြောက်ဘူးအဲတော့7 minutes 15 minutes ဒီမှာဖုန်ကြီးကြောင်းရိုင်းဆောင်းပြီးတော့ဖုန်ကြောင်းကနေဆက်ပြီးတော့မှမိတက်လိုက်တာကဖုန်ကြီးကြောင်းအပေါ်ဝင်တရားလုံးကြီးကြီးကြာကြသွားတယ်ဒီအခုချိန်ကြီးကိုမင်းငိမ့်နေဦးဗျအဲသူတို့မိရတော့ငုံဆူဆူအဆူတော့အဲရွာတွေမှာကျွေးတော့တလိမ့်စံအဲရာခနဲ့ထက်ပဲ200 300အထက်ကျွေးရီရောနွားနွားရီရောစိတ်တီရောဝတ်တီရောအကုန်ပြီးလို့လေ။ဟိုထုံသက်တီကားတွေဘာမှတစ်ခုမှမရလိုက်တော့ဘူးအကုန်လုံးကိုခေါ်ပြီးလုပ်ပါတာ။အဲရေစက်ရေချင်းနဲ့စက်ကဆော်ပေါ်မှာရအခုမီးရောတာမှာအခုလောင်းနေတဲ့မီးကိုနှင်းလို့တော့ဘူး။ရေရှိတော်ညာလဲမောင်းမဆက်မရှိလို့အခုချိန်ကြီးမနေရဘူးကော။မနေညာကတော့ပြီးပြီလားဆိုတော့တော့ရပါလေအေးရတော့ပေါ့ကော။အခုတော့ရွာလေးပြောင်းလာကြတယ်ငွေတူအောင်ရေးတူအောင်ရေကုန်ဗျ။
စစ်ကောင်စီတပ်တွေနယ်မြေတွင်းကိုဝင်လာတဲ့အချိန်မှာတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ပါဗျ။အဲ့ဒီတိုက်ပွဲအတွင်းမှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖက်က3ဦးသေဆုံးပြီးစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တယ်လို့ဝက်လက်မြို့နယ်အရှိချမ်းရွှေဘိုခရိုင်တပ်ရင်း18ကပြန်ကြားရေးတာဝန်ခံကိုနဂါးလေးက VOA ကိုပြောပြပါဗျ။အဲ
့တော့မင်းညာကဒီကစားရွှေဘိုရင်းနဲ့အပြန်အလှန်ပြစ်ခတ်မှုတွေရှိရဲ့ကျွန်တော်ကရဲဘော်သုံးဦးကြားတယ်ပြည်သူ့ကော်မတီပြည်သူ့ကော်မတီကရဲဘော်သုံးဦးကြားတယ
်စစ်ကောင်စီတပ်တွေဟာချောင်းမီးတို့ရွာကိုမီးရှို့ပြီးတမန်းချင်းရွာဘက်ကိုဆက်တက်သွားပါတယ်ပြီးတော့တမန်းချင်းရွာကနေအိမ်တချို့ကိုလည်းမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ချောင်းမီးတို့ကျေးရွာနဲ့ချောင်းမိုင်ဝင်းကျင်လောက်ပဲဝေးတဲ့ဝက်လက်နယ်တွေကတအုံကျေးရွာကိုလည်းဒီကနေ့မနက်ပိုင်းကနောက်ထပ်စစ်ကောင်စီတပ်စစ်ကြောင်းတစ်ခုဝင်လာတာကြောင့်ကျေးရွာ၅ရွာလောက်ကပြည်သူတွေစစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ရွှေဘိုမြို့နယ်ဘက်ကနေဝက်လက်နယ်တဲကိုဝင်လာတဲ့နောက်ထပ်စစ်ကြောင်းကတအုံကျေးရွာကိုဝင်ရောက်မှွေနောက်ပြီးအုံးပေါက်ကျေးရွာနဲ့မောင်းတက်ကျေးရွာတွေစီကိုဆက်တက်လာပါတယ်။လက်ရှိမှာတော့မောင်းတက်ကျေးရွာမှာစခန်းချနေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီစစ်ကြောင်းတစ်လျှောက်မှာရွာသားတို့ဖမ်းခံရတာရှိတယ်လို့ဒေသခံတို့ကအခုလိုပြောပြပါတယ်။
ဟုတ်တယ်ကွေးပင်ကုန်းလေးကဟိုအဲလေးနိုင်နဲ့ဝေးတာလေလေးနိုင်ဝေးတော့မနေရဘူးဖြစ်နေတာဖောက်ဆောင်ရတော့ကသူတို့ဒီဘက်ထိုးလာလိမ့်မယ်လို့တရင်ပေါက်လာတာနဲ့ဒေးသိမ်းဆောင်နေရတော့ပါလေးတော့ဆောင်ရတဲ့တအုံးအုံးမမောင်းတဲ့ကွေးပင်ကုန်းလက်ကောင်းကြော်တော့ရှိတော့ပါလူကြီးတွေဆောင်ရတဲ့ဒီဒီအုံးမောင်းကြော်ကတော့တော်တော်များများရှိတယ်အုံးမောင်းကြော်ကနေနဲ့ဆယ်ဦးကဆောင်ခါရတယ်လို့ပြောတယ
်အနီးဝင်းကျင်ရွာတွေဖြစ်တဲ့ကွေးပင်ကုန်းရွာဆယ်ကြီးရွာကရွာသားတွေဟာလေဘေးလူရာကိုကျိုးပြီးတော့ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဂွေးပင်ကုန်းရွာမှာပြီးခဲ့တဲ့မေလကပဲစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုစစ်ဆေးရေးတွေအတွင်းမှာကျေးရွာနေအိမ်တချို့မိလောင်ဆုံးရှုံးခဲ့ရပါတယ်။ရွာသားတချို့ရွာကိုပြန်နေပြီးတော့အခုတခါမှထပ်ပြီးတော့စစ်ချောင်းနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ကမ်းဘလူးမြို့နယ်ထဲမှာလည်းစစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ချောင်းဟာအောက်တဲကျေးရွာမှာစခန်းချနေပါတယ်။နောက်နေအိမ်တချို့ကိုမီးရှို့ခဲ့ပြီးမနေ့ပိုင်းမှာတော့ကျေးရွာကနေထွက်ခွာသွားတယ်လို့ဒေသခံတို့ကပြောပြပါတယ်။
ဒီနေ့ထတ်ရှုတယ်ကြမညတော့ကသူတို့အိမ်မှာစခန်းချအိပ်ပြီးတော့ဒီနေ့ထတ်ရှုပြီးတော့ခုတော့ထွက်နေပြီပေါ့ဗျာဒါပေမဲ့ရွာရဲ့ဟိုအလုံးကြီးကိုကျွန်တော်တို့ရှင်မှာဟိုကွန်ဖာမဖြစ်ဘူးပေါ့ဗျာသူတို့ဘက်ကတော့လက်နဲ့ဒီနေ့သိရအောင်ရမ်းပစ်နေတာပဲရှိရဟုတ်တယ်ကြအခုရွာထွက်သွားကလေးနဲ့ကျွန်တော်တို့သွားတဲ့လမ်းကြောင်းတွေကိုတန်းပစ်သွားတာပေါ့၅ရက်နေ့ဆက်ရှုတယ်ကျွန်တော်တို့ကမ်ဘလူးမြောက်ချမ်းမှာ၅ရက်နေ့ရှုတယ်၆ရက်နေ့ရှုတယ်၇ရက်နေ့နားတယ်၈ရက်နေ့ရှုတယ်မနေ့ကကိုရည်ပါဒီကိုရည်နေ့ထတ်ရှုတယ်ပေါ့ဗျာဒီနေ့
မိုးရင်းကာလဝင်လာပြီဖြစ်လို့ဒေသတွေမှာဆစ်ပြေးဒုက္ခတွေတွေအတွက်အမိုးအကာတွေအထူးလိုအပ်နေတယ်လို့ဒေသခံပြည်သူတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ကျေးရွာနေအိမ်မီးလောင်ဆုံးရှုံးသွားသူတွေအတွက်လည်းနေစရာခက်ခဲတွေကကြုံနေရတယ်လို့စားနပ်ရိက္ခာနဲ့ဆေးဝါးလိုအပ်ချက်တွေပါရှိနေပါတယ်စကိုင်းတိုင်းတွင်းမှာတော့ရင်းမပင်ပလဲ6ဦးမြင့်မှုအရာတော့ဝက်လက်စားတဲ့တိုင်းစစ်ဌာနချုပ်ထိုင်ရာ မုံရမြို့ရဲ့ပတ်လည်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်နေတာကတနှစ်ဝန်းကျင်လောက်ရှိနေပါပြီ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးလှုံလာနေပါတယ်ရှင်